NLD အဖွဲ့ချုပ်ရဲ့မန္တလေးတိုင်းစည်းအဖွဲ့ဝင်တဦးဖြစ်သူဦးမျိုးနှံဟာစက်တင်ဘာလ25ရက်နေ့ည12နာရီခွဲမှာအဖမ်းဆီးခံခဲ့ရသူပါသူ့ကိုအဲ့လိုဖမ်းဆီးသွားပြီးတဲ့နောက်ရွှေစာရံလုံလင်းတက်ရင်လေးစစ်ကြောရေးစခန်းမှာချုပ်နှောင်ပြီးစတင်စစ်ဆေးမှုတွေလုပ်ခဲ့တယ်လို့သိရပါတယ်အဓိကဘယ်လိုစစ်ဆေးမှုတွေလုပ်ခဲ့ပါသလဲလို့မေးကြည့်တော့ဦးမျိုးနှံပြန်ဖြေတာက
ကျောင်းချင်းပဲကျွန်တော်တို့တန်းပြီးစစ်ကြောရေးလုပ်တယ်အဓိကစစ်တဲ့အချိန်တုန်းကတော့မန္တလေးမှာစလုပ်တဲ့သံဃာများဆန္ဒပြမှုမှာ22ရက်23 24 25မှာပါဝင်တက်ရောက်မှုရှိမရှိဆိုတာကိုသူတို့အဓိကထားမိပါတယ်။နောက်ရက်ဒီမှာစစ်စည်းပုံစံတစ်ခုပေါ့လေပြီးသွားမှအောက်တိုဘာ5ရက်နေ့ကြာမှအဲ့စခန်းမှာရေမချိုးရတာ3ရက်လောက်ရှိသွားတဲ့အခါကျတော့ဒီတဲ့ကောင်းတဲ့တနေရာကိုပို့ပင်မယ်ဆိုပြီးတော့မျက်စိမိတ်ပြီးကြိုးတုပ်ပြီးတော့လေကားရီပေါ်မှာငုတ်တုတ်ထားပြီးတော့မန္တလေးဦးဝတော်ကိုရောက်ခဲ့တယ်
ပြီးခဲ့တဲ့စက်တင်ဘာလှုပ်ရှားမှုတွေကိုပြန်ကြည့်ရင်တန်ဃာတော်တွေကအကြီးကဥဆောင်ခဲ့တာဖြစ်ပေမဲ့အာနာပိုင်းတွေဘက်က NLD ခေါင်းဆောင်ပိုင်းအောက်ခြေပိုင်းတွေကိုဖမ်းဆီးမှုတွေရှိခဲ့တာဟာဘယ်လိုအကြောင်းတွေကြောင့်လဲဆိုတာစိတ်ဝင်စားစရာဖြစ်လာပါတယ် NLD ရဲ့မန္တလေးတိုင်းစီးအဖွဲ့ဝင်ဦးမျိုးနိုင်ကတော့အာနာပိုင်းတွေအနေနဲ့သတင်းမှားတွေရခဲ့တာကြောင့်သူတို့ NLD တွေကိုတင်းကျုံဖမ်းခဲ့တယ်လို့အခုလိုရှင်းပြပါတယ
်ဘာလို့ဆိုတော့သူတို့အဲမှာလည်းသတင်းမှားတွေဝင်တယ်သဘောလိုအမျိုးက24ရက်နေ့မှာကျွန်တော်တို့မန္တလေးတိုင်းမှာသံဃာများကိုစစ်စည်းလေးပါလူတန်းရေးအဖွဲ့ဆိုရဲ့အဖွဲ့လေးဖွဲ့ပါတယ်အခွဲ့တဲ့အဖွဲ့လေးကကျွန်တော်တို့ကဟိုအမှန်တော့ရိုးရှင်းရှင်းလေးပဲသံဃာတွေဆောင်ကန်းအခက်ခဲဖြစ်နိုင်တဲ့ပုံမှာကျွန်တော်တို့ဘေးကနေပြီးတော့လူတန်းတဲ့သဘောဒါလေးဖွဲ့ဒါပေမဲ့သူတို့ထဲမှာသတင်းမှကြတော့ဒါက strike comedy တခုဖွဲ့တယ်လို့ဆိုလိုတယ်အဲ့တော့သူတို့ထဲမှာကဘလို့ဖြစ်နေလဲဆိုတော့ဒါရီရဲ့နောက်ွယ်မှာ NLD ရှိမယ်ဒါမို့လေ NLD ရဲ့ညွန်ကြားသွေးထုံးစုံစော်မှုကြောင့်မို့သံဃာများဖြစ်တယ်လို့ကောက်ချက်ဆွဲတယ်လို့ကျွန်တော်မြင်တယ်အဲ့ဒီအကြောင်းမို့လို့ကျွန်တော် NLD ပေါ်မှာဒီမှာရှိတဲ့လူတွေကိုအရင်လက်ဝှမ်းရယူတယ်လို့မြင်ပါတယ
် NLD တိုင်းစီးဖွဲ့ဝင်ဦးမျိုးနိုင်လိုပဲမန္တလေးဥပိုလ်ထောင်ထဲမှာအဖမ်းခံခဲ့ရအဖမ်းခံရစေ NLD အဖွဲ့ဝင်တွေကိုအလားတူမေးခွန်းတွေနဲ့စင်မေးမှုတွေရှိခဲ့တယ်ဆိုတာသူသိခဲ့ရကြောင်းဦးမျိုးနိုင်က RFA ကိုရှင်းပြပါတယ်ပြီးတော့ဦးမျိုးနိုင်ကပဲသူနောက်ထပ်ကြုံခဲ့ရတဲ့စစ်ကြောမေးမြန်းချက်တစ်ခုနဲ့ပတ်သက်ပြီးအခုလိုရှင်းပြပါတယ
်မင်းတို့ဟိုမင်းတို့ရုံးရှိမှာသံဃာတွေကြွလာတယ်ကြွလာပြီးတော့မြစ်တာပို့တယ်လူတောင်းတယ်အများဝေးတယ်အဲ့ဒီမှာနောက်ကနေပြီးတော့ဒီလိုလွတ်တော်ကိုယ်စားလှယ်ပြီးပါသွားတယ်ကွာတဲ့အဲ့လိုပါသွားတယ်ဆိုရင်မင်းတို့ဖွဲ့ရဥအောင်ရွှေကမျက်စိတစ်ဖက်မှိတ်ပြီးတော့လိုက်သွားပါဆိုတဲ့အမျိုးလှုပ်လိုက်တာမဖြစ်နိုင်ဘူးလားဆိုတဲ့ဟာမျိုးလေးမေးခံတယ်အဲ့တော့ကျွန်တော်ဖြေလိုက်တဲ့အရာတွေကတော့ဒီလိုလွတ်တော်ကိုယ်စားလှယ်ဆိုတာပြည်သူတွေကိုစားပြုတာဒီနေ့သံဃာများတောင်းဆိုနေတာဟာပြည်သူကိုစားပြုပြီးတောင်းဆိုနေတိုက်ပြည်ရဲ့လိုအပ်ချက်အဲ့တော့ဒီပြည်သူလွတ်တော်ကိုယ်စားလှယ်ကသူတို့လှုပ်ရမယ့်လှုပ်သံဃာတွေလှုပ်နေတာသူတို့မှတော်ဝင်မဲ့ရကြမယ်ဒါကြောင့်သူတို့ပါသူတို့လိုက်သွားတာအင်းလေဒီကနေဒါကိုမတိကျိုးကျွန်ပြူလိုက်တာမဟုတ်ဘူးဒါလှုပ်တဲ့လှုပ်တိုက်တာတခုလှုပ်တာပါလို့ကျွန်တော်ဒီလိုဖြေခဲ့ဦးလေ
ဒီလိုမင်းမြန်းချက်တွေကိုကြည့်ရင်တန်ခါလှုပ်ရှားမှုရဲ့နောက်ွယ်မှာ NLD ကရှိနေတယ်ဆိုတဲ့ယူဆချက်မျိုးအာနာပိုင်းနေဘက်မှာစိုးရိမ်ကြီးဖြစ်နေတာပေါ်လွင်နေတယ်လို့သူယူဆကြောင်းဦးမျိုးနိုင်ကပြောပြပါတယ်ပြီးခဲ့တဲ့အောက်တိုဘာ30ရက်နေ့ကမန္တလေးဥပိုလ်ထောင်ကနေပြန်လွတ်လာတဲ့NLD အဖွဲ့ဝင်23ဦးထဲမှာဦးမျိုးနိုင်လည်းတူဦးပါဝင်ခဲ့ပါတယ်အခုလိုပြန်လွတ်လာပြီးနောက်မြန်မာနိုင်ငံတွင်းလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးဘာများပြောစရာရှိပါသလဲလို့မေးကြည့်တော့သူကအခုလိုပြန်ပြေပါတယ
်ကျွန်တော်တို့ကဒီ NLD အနေနဲ့ dialogue ကိုညှော်လင့်နေတာပဲတစ်ဖက်ကလည်း dialogue ကိစ္စကိုဟိုသူတို့ပြီးမယ်လို့ပြောထားတယ်ပေါ့လေဒါပေမဲ့အကန့်အသတ်တစ်ခုပါနေတာပေါ့နော်အဲ့တော့ကနကနလိန်နေတဲ့လူတယောက်ဟာသူမလိန်မအောင်မှန်မာပြီးပြောနေတဲ့အခါကျတော့ဂျုံရခက်ခက်ဆိုတဲ့သက်သနာလေးရှိတယ်ပေါ့နော်အဲ့လိုဟာမျိုးလေးတွေတန်ရဖြစ်နေကြတဲ့အခါကျတော့ကျွန်တော်တို့ကလည်းဒါကြီးကို definite ပြောရဖို့အတော်ဖြစ်ပါတယ်အဲ့တော့ခြုံပြီးတော့နည်းနည်းပြောရရင်တော့လက်ရှိအနေအထားလေးကတော့ကျွန်တော်နည်းနည်းချိန်နဲ့တယ်ပေါ့ဗျာဘာလို့ဆိုတော့ဟိုကျွန်တော်တို့ဟိုလေတော်တော်များများလွတ်ပြီးနေတယ်။နောက်သူဘက်ကလည်းလိုက်လျောသင်းတဲ့အာမျိုးလေးတွေပေါ့ဟိုတချို့ပါဆယ်တွေပါပြေးခွင့်ရတာတို့ပါတို့ရှိလာတယ်။နောက်ပြီးတော့ကျွန်တော်တို့ပုံမှာဆက်ဆံရေးမန်လေးအနေနဲ့နော်ဆက်ဆံရေးလေးပါလေးကလည်းကောင်းကောင်းလေးရှိနေတဲ့ခါလေးမှာတော့အဲကျွန်တော်ထင်တယ်နေသားတစ်ခုတော့တူတက်မှုအနေချင်းရှိတယ်လို့ကျွန်တော်မြင်ပါတယ
်။မန္တလေးဦးဘူထောင်ထဲမှာတော့ NLD အဖွဲ့ချုပ်မန္တလေးတိုင်းဒုဥက္ကဋ္ဌမရယာမြို့လွှတ်တော်ကိုယ်စားလှယ်ဦးတန်းလွင်အတွင်းမှုဥက္ကံထွန်းနဲ့ တိုင်းစီဒေါ်ဝင်းမြအပါဝင်ကျန်း၅ဦးလည်းကျန်းရှိနေတဲ့ကြောင့်သိရှိရပါတယ်ခင်ဗျာ။